ဟုတ်ပါရှင်ပါခင်ဗျာ
ဒီကနေ့ဆွေးနွေးပွဲစကားဝိုင်းမှာပါဝင်ဖို့အတွက်ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့တစ်ချိန်ကဒေါအောင်ဆန်းစုကြည်ရဲ့ကိုရေးဆရာဝန်တွေအဖြစ်နဲ့အနီးကတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ဆရာဝန်နှစ်ယောက်ဖြစ်သူလက်ရှိ NLD ပါတီကျမ်းမာရေးကွန်ရက်အဖွဲ့ဥက္ကဋ္ဌဒေါက်တာဦးတင်မျိုးဝင်းနဲ့ကနေဒါနိုင်ငံအယ်ဘတ်တာတက်ကတိုကကတိကဒေါက်တာအဲလစ်ခင်ဆော့ဝင်းတို့ပဲဖြစ်ကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းကကာတာနိုင်ငံဒိုဟာမြို့တော်မှာကျင်းပပြုလုပ်တဲ့နိုင်ငံတကာကျန်းမာရေးဆိုင်ရာညီလာခံကြီးမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့မြန်မာနိုင်ငံမှာကျန်းမာရေးစောင့်ရှောက်မှုစနစ်ကိုပြင်ဆင်ကျင့်သုံးသွားဖို့လိုအပ်တဲ့အကြောင်းတွေကိုပြောသွားခဲ့ပါတယ်တစ်ချိန်လုံးကမြန်မာနိုင်ငံဟာလွတ်လပ်ရေးရပြီးဂါဇာကာလမှာဗြိတိသျှတို့လက်ကမ်းနေပြီးတော့အမွေဆက်ခံရရှိထားတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကောင်းမွန်လှတဲ့အတွက်ကြောင့်မို့လို့အရှိတောင်အာရှတစ်ခွင်မှာထိပ်တန်းကနေပြီးတော့ရှိလာခဲ့ပြီး1969နှစ်တည်းနောက်ပိုင်းကစပြီးတဖြည်းဖြည်းနဲ့အခြေအနေကျဆင်းသွားလာခဲ့တာအခုဆိုရင်နိုင်ငံတကာအဆင့်တန်းနဲ့ပဲလုံးမနှိုင်းရှင်လို့မရလောက်အောင်ပဲရှိနေတယ်ဆိုတာတွေကိုပြောသွားပါတယ်အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ NLD ကျမ်းမာရေးကွန်ရက်အဖွဲ့အစီအစဉ်နဲ့ပြည်내တချို့မှာလှည့်လည်ပြီးတော့ဆေးဝါးကုသပေးနေတဲ့ဆရာဦးတင်မျိုးဝင်းကိုဥစွာပထမမေးချင်ပါတယ်ခင်ဗျကျွန်တော်တို့သောတာရှင်တွေသိရအောင်အခက်အခဲတွေကိုပြောပြပေးပါလားခင်ဗျဟု
တ်ကဲ့ကျွန်တော်ကိုစင်စာဝင်ကြတဲ့ဟာပေါ့နော်ညာကိုဆင်းရုံကြီးပါရဲ့နောက်ကျွန်တော်ဟိုထောင်ဝါထွက်လာတော့မစ္စလင်ဆေးမှာလုပ်နေတာကြတော့ပြောချင်တာကညာမျိုးပေါ်မှာပဲဆေးဝါးတဲ့ခါကြတော့ရဲ့ကြဲနေမှာလူအနေနဲ့ဒီပြည်သူရဲ့ညာလူအနေနဲ့တမိုင်ဆောက်ဆောင်မှုကကျွန်တော်တေချာလည်းမမှီရပါလိ။အဲကျွန်တော်ကိုယ်တိုင်ကလည်း finishing ဆိုပါတော့ခေါ်ချင်ဆောင်ဆိုတော့ဒီပြည်သူချမ်းမိုင်နဲ့ပတ်သက်တော့အဲဒီတော့တိတ်တိတ်ထားမိပြီပေါ့လေ။ဒါပေမဲ့ကျွန်တော်အဓိကပါသိထားမိတဲ့ဆိုရင်ကျွန်တော်မွတ်စလင်ကုသပြည်ဆေးမှာလုပ်တဲ့ခါကြတော့ဒီ political prisoners ပေါ့နော်နိုင်ငံရေးကျဉ်းမားတွေနဲ့သူ့ရဲ့မိသားစုတွေရဲ့လူအချက်ကိုကျွန်တော်ဒီအဲဒီဆေးမှာတင်ရွေးပြီးလုပ်ခဲ့တာပါ။အဲ့ဒီဆေးကတော့ဒီကို charity ပေါ့နော်ကုသိုလ်ပြုလုပ်ခဲ့လို့ပါပဲခု2013 February လမှာဒေါ်ဆန်းစုကြည်ကနေပြီးတော့ NLD ရဲ့စစ်သားကျမ်းမာရေးကွန်ရက်ကိုဖွင့်ပြီးတော့ကျွန်တော်တာဝန်ပေးတာပေါ့လေအခုဆိုရင်ကျွန်တော်ကရောင်တိုင်းရဲ့ပဲခူးတိုင်းရဲ့ရာဂီတိုင်းရဲ့မွန်ရဲ့တင်းရင်ပြည်နယ်ကိုကျွန်တော်၅ခုကိုတက်ကက်ထားပြီးတော့ကျွန်တော်ဆင်းနေနေပါတယ
်ဟုတ်ကဲ့
အဲ့ဆင်းတော့ကျွန်တော်ဒီပဲခူးတိုင်းရဲ့ဖတ်တော်မြို့မှာဆိုလို့ရှိရင်ကျွန်တော်လူနာ၄000ကျော်ကျွန်တော်ကုလေ့ရတယ်အဲ့ဒီတော့ကြော်လုံးပါလေကျွန်တော်တို့ဒီရှင်းရအလကားဖွင့်ပြစလာပြလာမှာပေါ့သူတို့ခင်ဗျာတကယ်ကိုတခါတည်းဒီမင်းဆွေးလာဆောက်ပြီးတော့ပြရတာပေါ့လေကျွန်တော်ဘက်ကလည်းဒီအထူးကုတွေနဲ့ရောဂါကူရှောင်းတွေနဲ့တော့ကျွန်တော်ချိန်ပေးခဲ့တာပဲနောက်တစ်ခါကျွန်တော်ညောင်လေးတို့မှာဆိုလည်းဒီက4000ကျော်စိုက်ထုံမှာလည်း4000ကျော်ပေါ့နော်နောက်ခုလဆုံးသွားခဲ့တဲ့ပြီဆိုဝတ်ချင်းကစပြီးဆက်ဖို့ဘိုးတိုင်းပါပဲဒါကျွန်တော်တို့ဟိုမြေဆက်ဒီသားမဟုတ်သေးဘူးအဲ့ဒီမှာမှလည်းတပေါင်းကျော်လာပါလေ
။ဆရာကြီးလူနာတွေကအဲ့လောက်တောင်ထောင်နဲ့တောင်နဲ့ချီပြီးတော့လာကြတာအချင်းကားလာအပြင်ဘယ်နည်းလောက်အတွင်းမှာအဲ့လောက်အများကြီးလာကြတာလဲဆရာ
။ကျွန်တော်တည့်ရက်ဆက်ကြည့်ရတာတည့်ရက်ထဲမှာအဲ့လောက်များတဲ့ခါကျတော့ကျွန်တော်ဝန်ခံပါတယ် service အလောက်ထိကျွန်တော်ပေးနိုင်မှာပေါ့နော်
။ဟုတ်ကဲ့။
သဘောတကူကလူနာတယောက်ကြည့်ဖို့အချိန်ကနည်းသွားတယ်။ဒါပေမဲ့သူတို့စီမှာလည်းတိတ်များတဲ့ခါကျတော့ကျွန်တော်ကဘာတည့်ရလဲဆိုတော့ဆိုရင်ကျွန်တော်ညအိပ်ပြီးတော့ပေါ့လေ။ဟုတ်ညမဲ့ကျွန်တော်အိပ်တာ။နောက်ပိုင်းဆိုရင်ကျွန်တော်ညသုံးညအိပ်ပြီးတော့ကိုယ်ကမဲ့ဆိုပေတော့ဒီကနေ့ဆက်ကျွန်တော်အထူးကုတွေနေနေရလဲသူခင်ဗျာလိုက်ပြရတော့ခင်ဗျာတို့ညတော့လည်းမအိတ်နိုင်ကြဘူးလေ။ပြောချင်တယ်ဒါမှမဟုတ်ကျွန်တော်ရွေးတဲ့အခါမှာတ냐အိတ်တော့သွားနိုင်တယ်။ရန်ကုန်ဘကုအေရဝတီဘုံချင်းကိုကျွန်တော်ရွေးခဲ့တာပါ။အဲ့တော့ကျွန်တော်ပြောချင်တယ်ကဒီနားလူနာတွေကိုပြန်ကြည့်နိုင်လို့ဆိုရင်တကယ်ကိုပေါ့နော်ဒီကျမ်းမာဆောက်ရှောက်မှုရန်လိုအပ်နေလို့သူတို့ပြင်လာကြတာပါ။ကျွန်တော်ယောဂအမျိုးစုံပေါ့ communicable လို့ခေါ်တဲ့ကုသယောဂအနန် communicable လို့ခေါ်တဲ့ကုသမဟုတ်တဲ့ယောဂပေါ့နော်။နောက်လုံးလို့စီဂျိုတို့ပေးလို့တော့လာကင်ဆာတို့အဲ့အများဆုံးကျွန်တော်တွေ့လာရတာပေါ့လေ။ဆောက်ရှောက်မှုပိုင်းမှာကျွန်တော်လည်းဆက်ပြောရမယ်ဆိုရင်အလုံးကတော့ဟိုတော့ဆက်စစ်ကြည့်ပြောတယ်ပါပဲ။လက်လိုက်ရအနေနဲ့စပြီးတော့ကျွန်တော်ဒီဟိုပြစ်တရှပေါ့နော်ဒီအောက်ကနေပြီးတော့ကျွန်တော်ဒီကျမ်းမာဆောက်ရှောက်မှုဆင်ရခဲ့တယ်။နောက်တစ်ခါကျွန်တော်1962ခုနှစ်အထိလာရတယ်ဒီမိုကရေစီဆိုရမှာ1962ပိုင်းမှာကျွန်တော်တော်သေးတာပေါ့အဓိကပြောချင်တာကအများကြီးကျွန်တော်ဒီဆောက်ရှောက်မှုပိုင်းမှာဒီလိုလိုဒီဆက်ပတ်နေကြခဲ့ဘူး။အဲ့ဒီအမှန်စင်ကျွန်တော်တို့ဒီခြေတော်အစနိုင်ငံလေးမှာရှိနိုင်မှာဆိုရင်ကျွန်တော်ကဖိတ်တန်းလာမှာကျွန်တော်ပြောလို့ရတာပေါ့လေ။ခုနောက်ဆုံးခြေတည်ရမှာဆိုရင်ဒီညာကိုကျွန်တော်ဆက်ဆံမှုပိုင်းရောကျွန်တော်အားလုံးပေါ့မိခင်ကလေးတွေနှုံးလို့နောက်တစ်ခါတစ်နှစ်အောက်ပေါ့နော် infant mortality လို့နှုံးလို့နောက် life expectancy လို့ခေါ်တဲ့သက်တမ်းပေါ့အားလုံးကအရင်နေ့ကြဆုံးဖြစ်နေတယ
်။ဟုတ်ကဲ့။
နောက်ဆရာဘယ်တော့ကောင်းလဲဆိုရင်ကျွန်တော်ဒီနားမှာရှိတဲ့ Laos တို့ Cambodia တို့တက်တောင်မှာကျွန်တော်နေကြတာပေါ့နော်။အဲ့တော့ကျွန်တော်ကထပ်ပြန်ရတဲ့ကျမ်းမာရေး WHO ပေါ့နော်ကမ္ဘာ့ကျမ်းမာရေးအဖွဲ့အစည်းကျွန်တော်190နိုင်ငံမှာကျွန်တော် 190 ပေါ့သိဆုံးပဲပေါ့နော်သိဆုံးမှာထား
ဟုတ်ပါတယ်ခင်ဗျာ
အဲ့ဒီအနေထားနဲ့ကျွန်တော်ဖြစ်နေတာတွေ့ရတယ်ပေါ့နော်
ဟုတ်ကဲ့
အဲ့တော့190ဆိုရင်ကြည့်မယ်ဆိုရင်ကျမ်းမာရေးရှိတော့ကြည့်မယ်ဆိုရင်ကျွန်တော်3နဲ့တိုင်းတာပါဟော နံပါတ်တစ်ကကျွန်တော်ရဲ့ education ပေါ့နော်ဒီပညာရေးနံပါတ်နှစ်ကတော့ economy ပေါ့နော်တိုင်းပြည်ကြီးရဲ့စီးပွားရေးပေါ့အဲ့တတိယတစ်ခုကတော့ကျွန်တော် human resources ပေါ့ဆရာဝန်တွေဆရာမတွေနောက်ကျန်းမာရေးတဲ့လူသားတွေအားလုံးကအရင်နှိမ့်ကြရတာပဲကျွန်တော်သွားတဲ့ teacher တွေမှလည်းပြန်ပါပြရလဲဆိုတော့စနစ်ကောင်းမှုအရင်လုပ်တာပဲအဲ့စနစ်ကောင်းမှုဆိုရင်ကျွန်တော်တို့ကခုဆယ်ကျွန်တော်ဗားတက်နေတယ်ဆိုတော့ကျန်းမာရေးမူဝါဒတစ်ခုကျွန်တော်ရေးဆွဲနေပါတယ်အဲ့ရေးဆွဲတဲ့ခါကျရင်ဘာလို့လဲဆိုတော့ပိုက်ဆံလို့အောင် budget ပေါ့နော်ဒါကြောင့်နောက်ဆုံးပြရတော့ဆိုရင်ဒီ 3.9% တိုးတယ်ပေါ့လေအဲ့တော့ 3.9% တိုးတယ်ဆိုရင်ကျွန်တော်ကလူကြီးရလဲ360ဖြစ်လာပြီဘလို့မှမမြင်နိုင်အဲ့တော့ကျွန်တော်ကလည်းညုံကြီးဌာနတွေကိုသွားပြီးတော့အပြစ်ပြောလို့မရဘူးဒီနိုင်ငံတော်အနေနဲ့ကတော့ budget ချပြလာအများနဲ့
ဟုတ်ကဲ့ဒေါ်အောင်ဆန်းစုကြည်ကိုမိန်ကွန်းပြောသွားတဲ့အထက်မှာဒီလိုပဲလေပစ္စည်းကရိယာမလုံလောက်မှုတို့စီမံခန့်ခွဲမှုအပိုင်းမှာလွဲမှားချွတ်ချော်မှုဆိုတာတွေကိုသူထောက်ပြသွားပါတယ်ဒီတော့ဒီနိုင်ငံတော်မှာအစိုးရကနေပြီးတော့ကျန်းမာရေးကဏ္ဍအတွက်အသုံးစရိတ်ချထားတာကအင်မတန်ကိုနည်းပါးနေတဲ့အတွက်ကြောင့်ဒီကျွန်တော်တို့နိုင်ငံတကာအသိုင်းအဝိုင်းကလည်းသတင်းတွေထဲမှာလည်းအမြင်နဲ့ဝေဖန်နေတာလည်းကျွန်တော်မြင်နေကြနေရတာပါပဲဟိုပစ္စည်းကရိယာမလုံလောက်မှုပါညာဆိုတာကတော့ဒါကခုနကပြောလို့ budget ငွေအသုံးစရိတ်ကနည်းနေတဲ့အတွက်ကြောင့်မလို့မလုံလောက်ဘူးဖြစ်တာပေါ့လေဒီအပြင်ကိုပဲအထက်ကနေပြီးတော့စီမံခန့်ခွဲမှုအပိုင်းတွေလွှဲမှားတာချွတ်ချော်တာတွေဒါတွေလည်းရှိကောင်းရှိမှာပါပဲဒါမဲ့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီပြည်သူလူထုရဲ့ကျန်းမာရေးအတွက်ကိုတက်ဆိုင်ရာအစိုးရတွေကနေပြီးတော့အားပေးကူညီရမယ်ဆိုတာဒါနိုင်ငံတကာမှာစံချိန်စံနှုန်းတစ်ခုဖြစ်ပါတယ်အဲ့တော့ဒေါ်ခင်စောဝင်းအနေနဲ့ရောခမဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူတွေကိုကျန်းမာရေးစောင့်ရှောက်မှုပေးဖို့အတွက်ကဘယ်လိုများလိုအပ်ချက်တွေရှိသင့်တယ်လို့များယူဆပါသလဲပြောပါအောင်ခင်ဗျာ
โอเคဟိုကျမတော့ဟိုဥပမာနှိုင်းပြီးတော့ပြောမယ်ဆိုရင်အခုဒီဗမာပြည်ရဲ့ဟိုကျန်းမာရေးစနစ်ဖြစ်ပျက်နေတဲ့ဟာကဟိုယောဂါတစ်ခုလို့ယူဆမယ်ပေါ့เนาะအဲ့တော့ဒါကြီးကယောဂါကြီးတစ်ခုဖြစ်ခဲ့ရင်အခုလောလောဆယ်အခုထက်ထိပေါ့လေအခုအထိကျမတို့လုပ်နေတဲ့ဟာကြီးကတော့ဒီယောဂါတက်တာဖို့အတွက်ဥမာခေါင်းကိုက်တာခေါင်းကိုက်ရင်ခေါင်းကိုက်တက်တာဖို့အဲဘိုင်းနာရင်ဘိုင်းနာတက်တာဖို့ဆိုတော့ဒီယောဂါလက္ခဏာတွေကိုတက်တာအောင်လှုပ်ပေးနေတဲ့သဘောနဲ့အဲကြာတိမျိုးဝင်းတို့ဒီလိုမျိုးနယ်လက်အဲဆေးကုပေးနေတယ်ဆိုတာလေဒါအင်မတန်ကောင်းမွန်တဲ့အလုပ်ပါဒါပေမဲ့ဒါကလည်းတကယ်တော့ကျမရဲ့အမြင်မှာတော့ဒီလောလောဆယ်ခံစားနေရတဲ့ဝေဒနာတွေကိုအတက်တာဖို့ကုပေးတာနဲ့တူပါတယ်ဒါပေမဲ့ရေရှည်မှာဒီဝေဒနာကိုဆက်မခံစားရအောင်လို့ဆိုရင်ကျမတို့ကဘာလုပ်ရမလဲဆိုယောဂါကိုအမြင့်ပြတ်အောင်ဒီရှေးကုဖို့လိုတယ်အမြင့်ပြတ်အောင်ကိုဒီယောဂါရရဲ့ဖြစ်ရခြင်းအကြောင်းရင်းကဘာလဲဆိုရင်အကြောင်းရင်းကိုရှာပြီးတော့ကျမတို့ကအမြင့်ပြတ်ရှေးကုဖို့လိုတယ်အဲ့တော့အဲ့ဒီလိုအမြင့်ပြတ်ဈေးကူးတဲ့အခါမှာခုနပြောသလိုဘတ်ဂျက်လိုတယ်ကျန်းမာရေးမူဝါဒတွေချဖို့အတွက်ဒါတွေကဘဏ္ဍာရေးအလုံလောက်ဖြစ်ဖို့လိုတယ်အစိုးရမှာအဲတာဝန်ရှိတယ်ဆိုတာလေမှန်တယ်ဒါပေမဲ့ဒီကိစ္စကလည်းကျမတို့ကရေရှည်မှာဒါလောလောဆယ်ဒီရက်ပိုင်းလပိုင်းအတွင်းဖြစ်လာမယ့်ကိစ္စမဟုတ်တဲ့အတွက်ကျမတို့ကဒီဇိုင်းမမတ်ဒီလိုမျိုးဖြစ်လာအောင်လို့စူးစမ်းဆောင်ရွက်ရမယ်ဆရာတမျိုးဝင်းတို့အနေနဲ့ဒီကျန်းမာရေးကော်မတီကနေပြီးတော့လှုပ်ဆောင်နေတာလည်းအင်မတန်မှန်ကန်တဲ့လုပ်ရဖြစ်ပါတယ်ဒါပေမဲ့တစ်ချက်တည်းဒီချိန်ထဲမှာပဲကျမတို့ကတော်ဝင်ကြီးတခုကိုအစိုးရကိုကြီးပဲဟိုပုံချတာမျိုးမဟုတ်ဖဲနဲ့ဟိုကိုဟာကိုလည်းတော်ဝင်ယူလို့ရတဲ့စနစ်ကလေးတွေလည်းကျမတို့လုပ်ရင်ရနိုင်တယ်လို့ကျမရဲ့အတွေ့အကြုံရပေါ့လေကျမမြင်တာလေးကိုပြောရမယ်ဆိုရင်ကျမကတော့၃ဘိုင်းကျမတို့စီမှာလုပ်ဖို့လိုအပ်တယ်နော
်
တခုကတော့ဒီလူတို့တွေဟာဒီကျမရင်းနဲ့ပတ်သက်တဲ့ဗဟုသုတတွေအပြည့်အဝအချက်လက်မှန်မှန်ကန်ကန်နဲ့အပြည့်အဝရဖို့လိုတယ်လူတို့တွေကကျမရင်းပညာပေးတွေရဖို့လိုတယ်အဲ့လိုမျိုးကျမရင်းပညာပေးတွေရခဲ့မယ်ဆိုလို့ရှိရင်လူတို့ဟာမျက်စိပွင့်နားပွင့်တဲ့အတွက်ကိုယ့်ရဲ့ကျမရင်းကိစ္စကိုကိုယ်တိုင်စောင့်ရှောက်နိုင်တဲ့အခြေခံကျမရင်းကိစ္စတွေကိုပြီးတော့ကိုယ့်ရဲ့ကျမရင်းကိစ္စနဲ့ပတ်သက်လာရင်တို့မှကိုယ်ပိုင်ဆုံးဖြတ်နိုင်စွမ်းရှိတဲ့အတွက်မှန်ကန်တဲ့ဒီဟိုကုသမှုစောင့်ရှောက်မှုအဲဘဒူဘဲဝါစီကိုတွားရမယ်ဆိုရက်ဘဟုတုတာလီယာအစားသူတို့တိလာမယ်ဆိုရင်ကျမ်းမာရေးစနစ်မှာအတော်တန်အထောက်အကူပြုနိုင်တယ်ဆိုတာကျွန်မတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒီညမှာပေါ့နော်ကျမ်းမာရေးစောင့်ရှောက်မှုအတွက်ခုနပြောလို့ငွေကြေးဘတ်ဂျက်အင်အားလိုအပ်တာလည်းတစ်ပိုင်းဒါကြောင့်မို့လို့ပစ္စည်းကရိယာစေဝါလိုအပ်တာတွေကနောက်ဆက်တွဲတွေပေါ်လာတယ်အထားအပြင်လည်းပဲဆရာဝန်ဆရာမတွေအပိုင်းကလည်းပဲဒီအခုဒေါန်ဆန်းစုကြည်ပြောလို့ပဲစေတနာရှိကြဖို့เนาะလူနာတွေပေါ်မှာတနာစာနာတဲ့စိတ်ထားဖို့လို့လူချင်းလေးစားသမှုရှိဖို့ဆိုတာမျိုးတွေလည်းပဲလိုအပ်တယ်မြန်မာနိုင်ငံမှာအခုတချို့ဈေးရုံဈေးကမ်းတွေမှာဆရာဝန်ဆရာမတွေကအသက်ပြားဆရာဖြစ်နေတဲ့ငွေကြီးပြည့်စုံချမ်းသာတဲ့လူကိုမှဂရုစိုက်တယ်မသိတဲ့လူဆိုရင်ဂရုမစိုက်ဘူးဆိုတာမျိုးပေါ့ မြန်မာနိုင်ငံကဆေးရုံတွေမှာလူမမာကဆေးရုံကိုရောက်လာတဲ့တာဝန်ကျဝန်ထမ်းတွေကနေပြီးတော့အချိန်မီချက်ချင်းလက်ငင်းလုပ်မပေးဘူးပစ်ထားတယ်လက်လူရှူထားတယ်ဆိုတဲ့သတင်းတွေလည်းပဲမကြာခဏဆိုလို့ထွက်ထွက်လာတာကြားလိုက်ရပါတယ်အိုမကြသေးခင်ကဆိုလို့ရှိရင်လည်းမန္တလေးမှာကျွန်တော်တို့ RFA သတင်းတော့ကလေးရင်တိုင်းမှုဖြစ်ပွားပြီးတော့ဆေးရုံကိုရောက်သွားတဲ့အခါမှာတာဝန်ကျဝန်ထမ်းတွေကသေလူမျိုးဝါဖြစ်နေတဲ့လူမမာကိုနေရာမရှိသေးလို့ဘာလို့ညာလို့ဆိုတဲ့အကြောင်းပြချက်တွေနဲ့လိလိရှုထားတဲ့အတွက်ကြောင့်ရေတွေနေရတယ်ဆိုပြီးဆွေမျိုးမိသင်ကအတွေကပြောနေဆိုနေတာနေလည်းပဲကျွန်တော်တို့ကြားရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ Internet ထဲမှာ Facebook ထဲမှာရေးကြပါတယ်ဒီတော့တခါဆရာဝန်တွေကိုစော်စော်ကားကားရေးကြတယ်ဆိုပြီးတော့ဆေးပညာလောကလည်းပဲမခံနိုင်တာတွေလည်းပဲကျွန်တော်တို့ကြားလိုက်ပါတယ်အဲ့ဒီလိုဖြစ်ရတဲ့ကိစ္စမျိုးတွေမှာတချို့ဆရာဝန်တွေမှာဒီစေတနာအပိုင်းကလိုနေသေးသလားဆိုတာလည်းပဲမေးခွန်းထုတ်စရာဖြစ်လာတာပေါ့ခင်ဗျဆရာဦးတမျိုးဝင်းနေနဲ့ဘယ်လိုမြင်ပါလဲခင်ဗျ
ဟုတ်ကဲ့အော်နိုင်ငံကိုကျွန်တော်ခုနကကျမ်းမာရေးရှင်နေဆိုကျွန်တော်ပြောပြလို့ပဲလေသူတို့ဆက်နှုန်းကတော့စိမတ်ရီဆိုဆစ်ပေါ့နော်နောက်တစ်ခုအဲကျမ်းမာရေးနဲ့ပတ်သက်တဲ့ economy ပေါ့လေအဲ့တော့ကျွန်တော်တို့အရင်ကတော့အကြောင်းတွေကိုဒီစိတ်ကကတော့သုံးခုပေါ့နော်သုံးခုနောက်ပိုင်းကျတော့ဟိုကမခွေးတိုးလာတာပေါ့ဒီလေးငယ်ထုတ်တာပေါ့လေထုတ်တဲ့အခါကျတော့ကျွန်တော် quantity ပေါ့ဆိုတော့ဘာလို့ပြကြင်တာလဲဆိုရင်လူဦးရေပြည်ယောက်မှာကျောင်းပြည်ယောက်ရှိတယ်ဆိုတော့ပြကြင်တာလေအဲ့တော့ quantity time အပိုင်းမှာလည်းသူ့အရင်ပြောရမယ်ဆိုရင်ဆိုကျွန်တော်နှစ်ပေါ့နော်1985နောက်ပိုင်းမှာ GMC လို့ခေါ်တဲ့ General Motors ကသတိမှမကြည့်တော့ဘူးအဲ့တော့ဒီနောက်ပိုင်းကြောင်လေးတဲ့ခင်ဗျာသူကလွတ်ပွဲသွားလဲဆိုတော့စူးစားတော့ရန်စူးစားပြည်ထောင်စူးစားစပန်းပေါ့ဘူးကျွန်တော်ဒီထဲမှာကနိုင်ငံသားမှာဆက်ပြီးအလုပ်လုပ်ဖို့ပေါ့လေနိုင်ငံသားမှာဆိုသူတို့လည်းဖြစ်တယ်လို့မရပေါ့ဘာလို့ဆိုဒီဒီထဲမှာခုနကပြောလို့ဒီအလုပ်ခန့်ရတယ်ဒီ prospect ပေါ့သူရဲ့ future ပတ်မှတ်ဖိတ်ရရဘူးလေဒါနဲ့ကျွန်တော်ပြောလို့စနစ်ပေါ့အဲ့တော့ခုနကဇေနာပိုင်းပေါ့ဇေနာပိုင်းကတော့ကျွန်တော်ကလေကျောင်းနေမဟုတ်ဘူးပေါ့လေဟိုအားလုံး generally ပေါ့လေကျွန်တော်ဒီရေကြီးတော့ပြောရမယ်ကျွန်တော်ကပညာရေးပိုင်းကပညာရေးကခုနကပြောတော့ပညာရေးရဲ့စီးပွားရေးရဲ့နောက် human resources ပေါ့လူသားချင်းနဲ့ပတ်သက်တာအားမရဆုံးဖြတ်တာပေါ့အဲ့တော့ပညာရေးမှာခြေကြိုက်လဲဆိုရင်ကျွန်တော်ဒီမူလတိုင်းမှာခဲ့တာကျောင်းငယ်ရင်းတော့ဆိုရင်ဒီလိုနေပြီးလို့နဲ့ပတ်သက်တာလေဘာသာနဲ့ပတ်သက်တာသင်ကြားမှုရှိတယ်လေပြောချင်တာကဒီရှင်းလာမြင့်တာတဲ့ခုကဖိတ်ပြီးတော့ technology ဖြစ်ဆိုတော့များထင်ရတော့ဒီနည်းတဲ့ဆိုင်ရတော့ကျွန်တော်တို့ဒီစိတ်ကနေမဟုတ်ပါဘူးအဖိုက်ဆိုင်ကြီးကထားတဲ့ကိစ္စတော့ဟောဒီစီးပွားရေးတာအဓိကဆိုတဲ့ဟာမျိုးတွေကဖြစ်လာကြတာကျွန်တော်ကဒီကျောင်းထင်တဲ့ဘဝနိုင်ငံတွေမဟုတ်ပါဘူးဘဝမှာရှိတာပေါ့အဲ့မဲ့ကျွန်တော်ဘာတွေ့ရလဲဆိုတော့ခုကအရင်ကသုံးခုဆိုတခုဖြစ်တယ် education ပေါ့အဲ့ဒီမှာလည်းအားနည်းချက်ရှိတဲ့ခါကျတော့ဒီ human resources ပိုင်းမှာလည်းအားနည်းတဲ့ဘက်ညာကျွန်တော်တွေ့တယ်ဘာရှိတယ်ဆိုတော့ general technology ပေါ့ဒါနဲ့က emergency manager service ဆိုပြီးတော့အရင်ကောင်းတာ emergency manager service ပေါ့နော်အဲ့ဒါမရှိဘူးလေ ambulance ဆိုတဲ့ ambulance ပါပါလေဒါသူ service မှာအထက်မှာကျွန်တော်ဒီအရေးပေါ်အတွက် technology အားလုံးရှိတယ်ဒါသွေးအစားထိုးဖို့တဲ့ဒီ plasma တွေဒီသွေးရည်ကြီးနဲ့ပြန်ကူရတာလည်းရှိတယ်ခုနပြောပြလို့ပေါ့ဒီနှလုံးရပ်ပတ်မဲ့ solution ပြန်ခေါ်လို့တဲ့ဆက်တွေအဲ့ဒါတွေကကျွန်တော်အရင် service မှာတွေ့တယ်အဲ့တော့နောက်ခုပါလိုက်ရင် technology ရော resources ဆိုအားနည်းချက်ရတာအမှန်ပဲမနေ့ကကျတော့ social နဲ့ social ဆိုအများကြီးတွေ့ရတယ်ကျောင်းနိုင်ငံမှာဒီခုဖြစ်ပါလို့ဒါမှဒါရိုင်းနဲ့လဲနေပြီဆိုတော့မရှိရဘူးမကန်ရဘူးဒါပုလိစ်ရှေ့ဆိုပြီးတော့အဲ့တော့ဝေးရောဝိုင်းကြည့်နေကြတာဒါဒုတိယတစ်ခုကပါလဲဆိုရင
်ပြောရ
တော့စသစ်ကူနဲ့တစ်ခါဒီဟိုတက်ချီတိုနေတဲ့ကျွန်တော်သွားတော့ကအဲ့ဒါမှမြို့သားနဲ့မြို့သားပြောက်လဲသိနိုင်တယ်မှာအမကတော့အဆရာဆင်းလိုက်ပါဆင်းလိုက်ဆင်းပြလိုက်တဲ့ခါကျတော့ဘူးမှမတိုင်မတွေ့ဘူးဖြစ်ဘူးအဲ့ဘာဖြစ်လို့လဲဘာညာဆိုတော့အားလုံးကဘာဖြစ်တာရဲရဲပိုင်နေမှုမဖြစ်ရဘူးအဲ့မှကျွန်တော်ဆင်းပြီးတော့မှသူတို့ first လုပ်တယ်နော်လာမဆင်းုံတယ်မှာဆင်းုံတယ်မှာတော့ကြက်ကနေပါလဲဆိုဆေးရည်ရမှုခုရင်ဒါရဲရဲတိုင်းရမှုအဲ့ဒီဘက်ကိုကျွန်တော်ကဒီနေ့ပေါ့နော်ဒီထွက်တော်ပိုင်းဆိုင်ရာပုံစံတွေပြောဆင်းပြလိုက်တယ်ဒီနေ့ခါကျတော့ဟုတ်ဘူးတဲ့ပြည့်လို့ရပါတယ်ဟိုဒီပြည့်လို့ရပါတယ်ပေါ့နော်အဲ့ဒီကမရှိတဲ့ခါကျတော့ဆုံးချက်နဲ့ဆုံးချက်ကအများကြီးဟိုကျွန်တော်အားလုံးခြုံလိုက်တယ်ဆိုရင်ကျွန်တော်ဒီမှာလိုရတာငါမတည့်ဆရာဆရာမပိုင်းကကျွန်တော်ကျွန်တော်ညာတော့ဝေနာတော့မရှားပါလာပါဘူးမတည့်မှာကဖရင်ရန်လို့တယ်ဒီလိုဆိုပါလား technology ပေါ့နော်အဲ့ဒါလည်းပတ်သက်တဲ့စိတ်ဥပမာကျွန်တော်ပြရမယ်ဆိုရင်ကျွန်တော်ကဟိုရင်းနှီးချက်ဆောင်ကျွန်တော်အခုပြီးတော့သူပြန်လုပ်နေတာပေါ့လေဘာပြရလဲဆိုရင်ဒီမျိုးသမီးတောက်ကဒီအချက်ကြီးတစ်ခုကျွန်တော် source ကျွန်တော် position ပြန်လိုက်လို့ရှိတာထုတ်လိုက်လို့ရှိရင်ဆက်စားမဖြစ်တော့ဘူးအဲ့ဒါခုံစင်းတော့ထုတ်လို့ရတယ်ဘာဖြစ်သွားလဲဒီစက်တန်းစီနေနေဘာစက်ပနာမရှိဘူးအဲ့ဒီခါကမထုတ်နိုင်မိရင်ဆက်စားဖြစ်တော့ဒါကြတော့အဲ့ဒီ chance ဆက်ပါသွားလဲဆိုရင်ဒီနားတစ်ခုကိုဖတ်ထုတ်ရတယ်။ဒုတိယတစ်ခုကစီမူတက်ဒီလိုခေါ်တယ် sensor ဆွဲပြီးပြင်ရတယ်။အဲ့မှာကုန်ကြတဲ့ညားတဲ့အချိန်နဲ့ကုန်တယ်။တတိယတစ်ခုက video ဆိုဒီလိုခေါ်တယ်ညှက်ခင်ရတယ်။အဲ့ညှက်ခင်တဲ့အခါကျွန်တော်တို့ရပ်ပေါ်ပြီးတော့လည်းကြည့်နိုင်ရင်ညှက်ခင်တဲ့ဆက်ကရှင်းရလို့ရှိရင် update မဟုတ်ဘူး။က ကျွန်တော်ကြောင်ဖြစ်ခါစားကျွန်တော်ခိုင်ခြင်းဖြစ်ခါစားဆိုရင်ဒီဖြစ်ခွဲနောက်တစ်ပတ်ချုပ်လို့ဒီနောက်တစ်ရက်ကိုစစ်စစ်ဓာတ်ကင်ရတာပေါ့အဲ့တော့ကင်ဆာပြတ်မှုနှုန်းပေါ့ကင်ဆာဆက်ဆက်လာအများကြီးတယ်အဲ့ဒါကတက္ကသိုလ်ကြီးဘိုင်းပေါ့လေ
အဲ့တော့ဒီသူလူတွေအသိပညာပေးဖို့အတွက်ကျွန်တော်တို့လိုအပ်တဲ့အပိုင်းပေါ့ဥမာကံပြင်းအမျိုးသမီးရင်သားကိုဟလာမကြာခဏကိုယ့်အကိုစမ်းသပ်ကြည့်ရှုပြီးတော့အကျိတ်တွင်တွေ့သလိုလှုပ်ဖို့စားဒီနိုင်ငံသားမှာတော့တစ်ချိန်လုံးပညာပေးနေကြတာပေါ့မြန်မာနိုင်ငံမှာလည်းဒါမျိုးတွေပညာပေးကဏ္ဍကလိုတာပေါ့လေဒေါက်ခင်စောဝင်းကပြောပါဦးခင်ဗျဟုတ
်ကဲ့ခုနပြောသူပေါ့နော်ဒီဆရာဝန်တွေကိုတပြားဆရာဝန်ဆိုပြီးတော့လူတူကမြင်တဲ့အမြင်ပေါ်မှာပြောရမယ်ဆိုလို့ရှိရင်တစ်ချက်ကလည်းဟိုဘယ်လိုဖြစ်လဲဆိုတော့ဆရာဝန်နေအနေနဲ့ကသူတို့ရဲ့ဘဝလုံခြုံဖို့သူတို့ရဲ့ပညာအဆင့်တန်းနဲ့ထိုက်တန်တဲ့ဝင်ငွေရဖို့ကလည်းလိုအပ်တယ်လीအဲ့တော့အဲ့ဒီလိုမျိုးစနစ်ကစနစ်တကျဒီအစိုးရအနေနဲ့ဒါမှမဟုတ်လို့ရှင်ကျန်းမာရေးစနစ်အနေနဲ့ကဒီနိုင်ငံတကာမှာလို့အဲဆရာဝန်ဟာသူ့အရည်တွေနဲ့သူထိုက်တန်တဲ့ဒီဝင်ငွေရဖို့ဆိုတာကစနစ်အရာမဖြစ်နိုင်တဲ့အခါမှာအခုလိုမျိုးပြဿနာတွေဒီကိုပိုင်းစည်းကမ်းတွေမှာဆံဝင်နေရဒီချမ်းချမ်းသာတဲ့လူတွေကိုပဲတရားခရုစိုက်ကြည့်ပြီးတော့အဲငွေကြေးရဖို့ကြိုးစားတဲ့ပြဿနာအဲ့ဒီလိုမျိုးဖြစ်လာတဲ့ဟာကခုနပြောသလိုပဲကျမတို့ကဒီအရင်းမြစ်ကိုကုဖို့ဆိုလို့ရှိရင်ဒီစနစ်ကြီးကိုလည်းပြင်ရမယ်ပြင်တဲ့အခါမှာဟိုလူတို့အနေနဲ့ဒီပညာဗဟုသုတတွေကျမ်းမာရေးဗဟုသုတတွေပြည့်စုံမှုလို့တလို့တစ်ချိန်တည်းမှာပဲဒီဆရာဝန်နဲ့ကျမ်းမာရေးဝန်ထမ်းတွေရဲ့ဘဝလုံခြုံမှုနောက်ပြီးတော့သူတို့ရဲ့ပညာအရည်အသွေးတွေအမြဲဒီညှင့်တင်ပေးနိုင်မှုသူတို့နဲ့ထိုက်တန်တဲ့ဝင်ငွေတွေကိုဒီဟိုမတရားသဖြင့်မဟုတ်ဘဲနဲ့တရားသဖြင့်မှန်မှန်ကန်ကန်ရနိုင်တဲ့စနစ်တစ်ခုဖြစ်လာလို့ရှိရင်ဒီပြဿနာဟာဒီအတော်တန်လျော့ပါသွားမယ်ပေါ့နော်နောက်တစ်ခါခုနဆရာတင်မျိုးဝင်းပြောသလိုဒီဤပညာပိုင်းဆိုင်ရာမှာအများကြီးလိုအပ်နေတဲ့ဒီလူသားအရင်းမြစ်နဲ့ပတ်သက်လို့အများကြီးလိုအပ်နေတယ်ဆိုတာဟာအဲ့ဒီအချက်ကိုပြန်ထောက်ခံပြီးတော့ပြောရမယ်ဆိုလို့ရှိရင်ကျမတို့ကဒီခုနပြောတဲ့ဒီဤပညာပိုင်းတို့လူသားအရင်းမြစ်တို့ဆရာတင်မျိုးမရတော့ဒီမျိုးပြကျမ်းမာရေးအခြေအနေထားနဲ့ဒီမျိုးပြမှာဖြစ်နေတဲ့ဒီ accident တွေပေါ်မှာသူကမူတည်ပြီးတော့ပြောသွားတယ်ကျမအနေနဲ့ပြောချင်တာကတော့ဒီလူအများစုကကျေးလက်ဒေသတွေမှာရှိတယ်ဒီမျိုးပြနဲ့လက်လန်းမမီတဲ့နေရာတွေမှာရှိတယ်အဲ့တော့ဒီကျေးလက်ဒေသမှာရှိတဲ့80ရာခိုင်နှုန်း90ရာခိုင်နှုန်းလူတုရဲ့အဲကျမ်းမာရေးအဆင့်တန်းကိုမြင့်တင်ဖို့ပေးဖို့အတွက်ကလည်းကျမတို့ကလူသားအရင်းမြစ်တွေလိုအပ်တယ်အဲ့တော့အဲ့ဒီလိုမျိုးလူသားအရင်းမြစ်တွေမှာတကယ်လက်တွေ့မှာဆိုလို့ရှိရင်ဒီတနေကိုဆရာဝန်တယောက်တမျိုးကိုဆရာဝန်တယောက်ကျမတို့ပို့စင်မချပေးနိုင်ဘူးမထားနိုင်တဲ့အခြေအနေမှာတော့ကျမတို့အနေနဲ့ဒီရေရှည်ဒီကျန်းမာရေးစနစ်ကောင်းမွန်ဖို့တည်တန့်ခိုင်မြဲဖို့ဆိုလို့ရှိရင်ဒေသခံတွေထဲမှာအဲ့ဒီမှာနေတဲ့နေတိလက်ဒေတာတွေမှာနေတဲ့ဒေတာကန်နေတဲ့မှာကျမရေးကိုစိတ်ဝင်စားတဲ့ဒေတာကန်ကိုရွေးထုတ်ပြီးတော့သူတို့ကိုကျမတို့အရည်သွေးတွေမြင့်တင်မှုလို့လေဒီသူတို့ဟာကျမရေးဝန်ထမ်းဖြစ်လာအောင်လိုအပ်တဲ့ဒီအခြေခံကျမရေးစနစ်နဲ့ပတ်သက်တဲ့ပညာဗဟုသုတတွေကျမတို့လေ့ကျင့်ပေးပြီးတော့အတိအမှတ်ပြုတဲ့လက်မှတ်ကလေးပေးပြီးတော့သူတို့ကိုမှ6လတန်းစီတစ်နှစ်တန်းစီမြို့မှာခေါ်ပြီးတော့ဆရာဝန်တွေပညာရှင်တွေကနေပြီးတော့လေ့ကျင့်ပေးပြီးသူတို့ရဲ့ဒေတာကမြို့ကိုပြန်လွှတ်တဲ့အခါမှာဆိုလို့ရှိရင်ဒီကျမ်းမာရေးဝန်ထမ်းတွေကကိုယ့်ဒေတာမှာရှိတဲ့ဒီပြည်သူလူထုရဲ့ဒီအခြေခံကျမ်းမာရေးလိုအပ်ချက်တွေကိုလည်းသူတို့အများကြီးလှုပ်ဆောင်ပေးနိုင်တယ်လीအများကြီးပံ့ပိုးပေးနိုင်တယ
်
အဲ့တော့အဲ့ဒီအမှတစ်စင်းကျမတို့ကနောက်လိုအပ်ချက်တစ်ခုကတော့လူနာလွှဲပြောင်းမှုဆိုင်ရာစနစ်ခုနဆရာတင်မျိုးဝင်းပြောသလိုပဲဟိုမှာဟိုကျမရင်းဝင်တန်းကနေပြီးတော့လိုအပ်ရင်ဆရာဝန်စီကိုဘယ်လိုအခြေအမှလူနာလွှဲပြောင်းပေးမလဲဆရာဝန်ချင်းချင်းမှလည်းအထွေထွေယောဂကုဆရာဝန်ကနေပြီးတော့အထုကုဆရာဝန်ကိုဘယ်လိုလွှဲပြောင်းပေးမလဲအဲ့လိုစနစ်တကျအချိန်မီပေါ့နော်လွှဲပြောင်းပေးနိုင်မယ်ဆိုလို့ရှိရင်လည်းကျမတို့ကဒီကုသမှုပေးနိုင်မှာဖြစ်တယ်လေ
ဟုတ်ကဲ့ဒေါက်တာတင်မျိုးဝင်းရောခင်ဗျညီကုန်းကျောင်းအနေနဲ့ပြောစရာရှိတာပြောပါအောင်ခင်ဗျ။ဟ
ိုချုပ်ပြောမယ်ဆိုလို့ရှိရင်သူတက်နေတော့ဘာမှချူစားလိုအပ်တာပါလဲဆိုရင်ဟိုပို့တဲ့နေရာတွေနဲ့သူတို့ရဲ့လာကနဲ့နောက်သူတို့ရဲ့ဒီစောင့်နေရေးခုနမှတ်ခင်စောင့်ကြောက်ခံမှာပါပါတယ်။သူတို့ရဲ့ဒီသိခါပိုင်းဆိုင်ရာအရင်အရေးကြီးပါတယ်။ကျွန်တော် budget တက်လာတဲ့နေရာကျွန်တော်ဒီ human resources ခေါ်တဲ့ဆရာဝန်ဆရာမသားဖွားဆရာမအစရှိတဲ့ကျန်းမာရေးမှုအားလုံးပဲဒီဟာကိုကျွန်တော်ဖြစ်တယ်မျိုးအများကြီးကျွန်တော်လိုပါတယ်။နောက်ဆုံးကျတော့နောက်ခုပဲပြန်ကြပါတယ်။တစ်က common law policyဒါ universal health coverage ကိုခေါ်ပါတယ်။ဒါပြည်ပြည်စုံသောကျန်းမာရေးဆောက်ရှောက်မှုပါလေ။နေနဲ့မြို့နဲ့မကွာခြားပဲနဲ့နေသက်နဲ့ဟိုအနေနဲ့တိုင်းရင်းသားနဲ့ဒီမနဲ့မကွာခြားပဲနဲ့အဲ့ဒါအားလုံးကိုကျွန်တော်နိုင်အောင်ကျွန်တော်ဒီ policy ကိုချပြီးရင်အဲ့တော့ဖြည်းဖြည်းပြနိုင်တဲ့လူသားရင်းနဲ့တော့ကျွန်တော်လူမျိုးကဘယ်နေရာလိုက်ရအောင်ကျွန်တော်ရောက်တဲ့နိုင်ငံတွေမှာဖြည်းဖြည်းပြောင်းလဲအဲ့တော့ထိတ်တန်းနေလို့ဖြစ်ပါတယ်။အဲ့ဒါဘာလဲလို့ရမယ်ဆိုတော့ technology တွေကဘာလဲဆိုရင် training နံပါတ်1ကတော့ခန့်သိမ်းပါ နော်မြေကြီးကိုချစ်ထားပါမှုအဲ့ဒါလေးပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆရာမရေဒီအကုန်လုံးခြုံပြီးတော့ပေါ့နော်ကတ်တူတူတုတ်တုတ်လေးနဲ့ပြောပါအောင်ခင်ဗ
ျကျမအနေနဲ့ပြောမယ်ဆိုရင်တော့အခုကျမရေးစနစ်ကြီးကိုပြုပြင်ပြောင်းလဲဖို့ဆိုရင်ကျမတို့ကရေထိုးပဲပြုပြင်ပြောင်းလဲမှုနဲ့ရေရှည်ပြုပြင်ပြောင်းလဲမှုဆိုတဲ့ခန္ဓာလေးကိုခွဲခြားပြီးတော့လှုပ်ဆောင်ပြင်းတယ်လို့ယူဆပါတယ်အဲ့တော့ရေထိုးပြုပြင်ပြောင်းလဲမှုကတော့အခုနဆရာတင်မျိုးဝင်းတို့လုပ်နေတယ်လို့ငယ်လှဲ့အကျမရေးအစီကူစားမှုတွေပေးမယ်နေမှာနေပြီးတော့လက်လန်းမမီတဲ့လူတွေကိုသွားပြီးတော့အသွားရောက်ကူတာပေးမယ်အဲ့ဒါတွေကတော့ရေတိုပြုပြင်ပြောင်းလဲမှုဖြစ်ပါတယ်ရေရှည်ပြုပြင်ပြောင်းလဲမှုအနေနဲ့ဆိုလို့ရှိရင်တော့ကျမတို့ကဒီစနေကြီးတစ်ခုလုံးကိုပြုပြင်မှုဆိုလို့ရှိရင်ဒီတစ်ခုကတော့လူတိုင်းဟာဒီကျမ်းမာရေးစနစ်ကိုလက်လန်းမီဖို့လိုတယ်နောက်ပြီးတော့ပြည်သူလူထုတွေကသူတို့ကိုယ်တိုင်ကလည်းဒီကျမ်းမာရေးနဲ့ပတ်သက်တဲ့ပညာဗဟုသုတတွေသတင်းအချက်အလက်အမှန်ကန်တွေအများအားရရှိနေဖို့လိုတယ်သူတို့ပညာပေးတွေအပေးနေပြီးတော့သူတို့ဟာဒီကျမ်းမာရေးဗဟုသုတတွေပြည့်စုံလာတဲ့အခါမှာကိုယ့်ရဲ့ကျမ်းမာရေးကိစ္စကိုကိုယ်ပိုင်ဆုံးဖြတ်နိုင်စွာရှိတဲ့အတွက်ဘယ်ချိန်မှာတော့ဆရာဝန်ကိုပြဖို့လိုတယ်ဘယ်ချိန်မှာတော့ဘယ်လိုလုပ်ဖို့လိုတယ်ဒီဆေးအပြင်မှန်မှန်တောက်ဖို့လိုတယ်အဲ့ဒီလိုကအစားအတိလာမယ်ဆိုလို့ရှိရင်အများကြီးအထောက်အကူပေးနိုင်ပါတယ်။ဒီချိန်ထဲမှာပဲကျမတို့ကဆရာဝန်တွေ၊ကျမကြီးဝန်ထမ်းတွေရဲ့သူတို့ရဲ့ဘဝလိုအပ်ချက်တွေကိုလည်းပညာရည်သွေးနဲ့ထိုက်တန်တဲ့ဝင်ငွေတွေကိုစနစ်တကျမှန်မှန်ကန်ကန်ရနိုင်ဖို့လိုတယ်။နောက်ပြီးတော့ရှေ့ပညာဆိုတာအများအမ်းလေးလာနေရတယ်။ဘယ်တော့မှမဆုံးတဲ့ပညာဖြစ်တဲ့အတွက်အရည်အသွေးတွေနဲ့ပတ်သက်ပြီးတော့လည်းအများအမ်းမြင့်တင်ပြီးဖို့လိုတယ်။နောက်တစ်ခုကတော့ဒီဆရာဝန်တွေဟာတဦးနဲ့တဦးဒီအပြိုင်ဆိုင်လူနာလူရာမျိုးမဟုတ်ဘဲနဲ့မှန်ကန်တဲ့လူနာလွှဲပြောင်းမှုဆိုင်ရာစနစ်ကလေးတခုရှိဖို့လဲလိုပါတယ်။အဲ့တော့ဆရာဝန်ကိုယ်တိုင်ကလည်းကိုမကျွမ်းကျင်တဲ့ယောဂနဲ့ရှိတဲ့လူနာကိုလည်းတက်ဆိုင်ရာကျွမ်းကျင်တဲ့ဆရာဝန်ကိုမှန်မှန်ကန်ကန်လွှဲပြောင်းပေးမယ်ဆိုလို့ရှိရင်ဒီကျန်းမာရေးစနစ်ကအများကြီးပုံမကောင်းမွန်လာနိုင်မယ့်အလားအလာရှိပါတယ်။
ဟုတ်ကဲ့ခင်ဗျာဒီမှတ်ချက်တင်တဲ့ပဲကျွန်တော်တို့သကဝိုင်းကိုညီကုန်းချိုးရပါမယ်အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့ NLD ပါတီကျမ်းမာရေးကွန်ရက်အဖွဲ့ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းနဲ့ကနေဒါနိုင်ငံအယ်ဘတ်တာတက္ကသိုလ်ကကတိကဒေါက်တာအဲလစ်ခင်ဆောဝင်းတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြရစေဒေါက်တာရှင်အပေါင်းလဲကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ